ချင်းပြည်နယ်မင်းတပ်မတူပီလမ်းမပေါ်ကချမ်ပီယံကြီးရွာနာမှာ CDF မတူပီတပ်နဲ့စစ်ကောင်စီတပ်တို့ကြားမှာမတ်လ31ရက်နေ့ဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တိုက်ခတ်တာကြောင့်ချမ်ပီယံရွာသစ်ရွာဟောင်းအပါအဝင်ကြေးရွာ9ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ချင်းပြည်နယ်မတူပီမြို့နယ်မှာ CDF မတူပီနဲ့စစ်ကောင်စီတို့အကြားဒီနေ့ကြာတာပေးနေမနက်ပိုင်းကတိုက်ပွဲတွေဖြစ်နေပါတယ်။နင်းတက်မတူပီလမ်းမပေါ်ကချမ်းပြန့်ကျွာတနေရွာဟောင်းကြားမှာဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေသုံးပြီးတိုက်ခတ်တယ်လို့ချမ်းပြန့်ရွာကတူကပြည်သူကိုပြောပါတယ်။
အမီးကဆင်းလာတာပေါ့သူတို့ကချန်ပီယံရွာတိမအိတ်ကြီးဟိတ်ကြီးတော့ဒီနေ့တော့ဇာတိမေကိုအောင်ကြမှာပုံပေါ်ဖြစ်တယ်ပေါ့သူကတော့နည်းနည်းလေးနည်းနည်းဆက်တော့လေးကြီးကြီးတော့ထောက်တောင်းနေလို့ပြင်းနေရတော့ပြင်းနေတော့သူကဒီချန်ပီယံရွာတိအောင်ရှစ်ဆယ်လို့ဆိုကြတော့ဒီလိုခါလေးမိုင်းနပ်ဆယ်လို့ပြောတော့လည်းကြီးနေတော့ဆောက်ဆက်တက်ရရှိကြတယ်ပုံစံပြတဲ့ဟိုတူကလည်းကြီးနေတော့တိုင်းရင်းမတူဘူးတိုင်းရင်းမနေလို့ပေါ့
ကျေးရွာရှိတဲ့ဘက်ကပါလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်ချမ်းပြန့်ကျေးရွာတဲ့ကျေးရွာဟောင်းအပါအဝင်မင်းတပ်မတူပြီးလမ်းမကြီးတစ်လျှောက်ရွာတွေကဒေသခံတွေတောတောင်နေတဲ့ထွက်ပြေးပုံကူနေကြရပါတယ်
ဒီကောင်မျိုးဒီလိုပဲတောတောင်တွေမှာရှောင်းပုံနေရတာပေါ့ဒီလိုပဲအခုလည်းတောတောင်တွေမှာကျွန်တော်လည်းတောတောင်တွေမှာရောက်နေတာဆိုတာဘာရောက်တော့လည်းမကြည့်နေနဲ့ရွာရောပြစ်နေရဆိုအနည်းများရောဆိုအခုမင်းတပ်မတူပြီးလမ်းကြောင်းတောက်လျှောက်ကရွာကြီးရတော့ကြီးရတော့မိုင်90ကြီးရမယ်ဆက်ဆက်လေးကြီးရမယ်မွန်တုံကြီးရနေတော့မရွာကြီးလမ်းတော့မရှိနေပါလေပေါ့ဒီလိုက်စိန်ကိုပြန်သွားလိုက်လို့ဘယ်လိုပဲနေရတော့ဘူးလဲ။ဒီနေ့ကြီးနဲ့ပြစ်လိုက်ပြန်ပြေးလိုက်လို့ပဲနေရတော့ဘူး
။ခုလိုစစ်ကောင်စီတပ်တွေရောက်မလာခင်ကတည်းကရွာသားတော်တော်များများကတော့ပေးလို့ရကြိုးပြီးထွက်ပြေးပုန်းခုနေကြတာဖြစ်ပါတယ်။ထွက်ပြေးနေကြသူတွေထဲမှာလူမမာတွေပါပါတာကြောင့်စေဝါအခက်အခဲဖြစ်နေကြတယ်လို့နောက်ရွာကတယောက်ကပြောပါတယ်
။ကျွန်တော်ကမှဆိုတော့ခက်ခဲတာနဲ့စစ်ကူကိုကျွန်တော်ကြားရတာနဲ့ဒီမှာသူတို့ကနေမကောင်းတဲ့လူတွေလည်းရှိတယ်။ဝန်ဆောင်တဲ့လူတွေရှိတယ်အဲ့လိုမကောင်းတဲ့အချိန်မျိုးမှာစော့ဖို့ဘာလို့ကရှေးဝါးလူပါလိမ့်ရဲ့အခက်အခဲမျိုးနဲ့ဒီချိန်ကလည်းဒီမှာ
ခုလိုအခက်အခဲတွေနဲ့ပုံကူနေကြပေမဲ့ပြေလွတ်တယ်လို့မခံစားရကြောင်းကိုလည်းနောက်ထပ်စစ်ပြေးဒုက္ခတဲ့တယောက်ကပြောပါတယ်။
ဒီလိုနဲ့သူတို့လာတဲ့အချိန်မှာအဆိုင်နဲ့အနေနဲ့ဖြတ်ပြေးတာဖြစ်တယ်။ဒီလိုရှင်တို့ကဆက်လက်ကြီးနဲ့လဲချတယ်ဒီလိုရှင်တက်လက်နဲ့ထောက်တာပေါ့နော်။အလိုလိုဖြစ်ပေါ်ချင်တော့ကျမတို့ကအကောက်ကိုဆောင်နဲ့အနေနဲ့ကျမတို့အခက်အခဲရှိရတာပေါ့။ကျမတို့ဒီအရင်ကအိမ်သားပေါ့နော်။အလိုလိုကျားလက်နဲ့ကြီးတွေချတယ်ချင်တော့ကျမတို့ဒီခိုင်မှလို့ဆိုနေတယ်
မကွေးတိုင်းကြောက်ထုမြို့နယ်ကနေမတူပီအခြေဆိုင်ခလာရ300လေးတိုင်ရင်ကိုဆင်းကျူတဲ့စစ်ကောင်စီရင်တန်းတွေကိုကြားဖြတ်တိုက်ခိုက်ခဲ့တာကနေလက်ဖက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ CDF မတူပီပြန်ကြားရေးတာဝန်ခံလွေဦးလင်းက VOA ကိုပြောပါတယ်
ဒီတိမင်းတလန်ကြတနေရမှာပေါ့ကျွန်တော်တို့ဒီ CDS နဲ့တတိမဲ့တီတွေ့မှုဖြစ်တယ်ဖြစ်တာတော့မနေ့ကညနေပိုင်းကလေးပေါ့သူတို့ဒါလည်းမဲ့ဒီ27ထပ်မှုရှိတယ်မဲ့မနေ့ညနေပိုင်းကလေးကသူတို့ဒီကျွန်တော်တို့ထောင်းထားတဲ့မိုင်းရင်းလေးရာမျိုးရှိတယ်ဒါပေမဲ့ဒီ1995မှာတော့ဒီသူတို့ကအင်အားဒီ60နီးပါးလောက်ပေါ့တက်လာတဲ့ချက်ကြတော့ဒီကျွန်တော်တို့ထောင်းတဲ့မိုင်းရင်းလေးမျိုးလို့ဖြစ်နေဆက်ဖြစ်ခြင်းတက်ခတ်မှုလည်းဖြစ်တယ်ပေါ့အသာတစ်ချိန်ပေါ့နော်ပြီးတော့မှဒီမနေ့9:30နီးဒီ9:50လောက်ဒီတော့ဒီတစ်ချိန်ဆူဆူပေါင်းဒီကျွန်တော်တို့လက်ချိန်ပေါ့ဒီနေ့မနေ့တက်ခတ်တာ
မင်းသားတက်ခတ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်သောမင်းထွန်းကအခုလိုပြောပါတယ
်ချင်းပြည်နယ်ခြေလေးကတော့ကျွန်တော်တို့မတူပီပြတ်မှာတော့မတ်လ29ရက်နေ့ကတော့ကျွန်တော်တို့တက်ခတ်တာတစ်ခုရှိတယ်မတ်လ29ရက်နေ့ကနေပြောကြဒါမင်းတက်ကနေမတူပီကိုကျွန်တော်တို့တမ်တော်လုံလုံရေးရင်းနှီးတစ်ခုသွားတာတော့ဝိုင်းဝန်းတက်ခတ်တဲ့အဖြစ်အပျက်တစ်ခုဖြစ်ပါခဲ့တယ်အဲဒီမှာတော့ကျွန်တော်တို့စီကစစ်ပြည်ချုပ်ထံရရှိခဲ့တဲ့အဖြစ်အပျက်ဖြစ်ပါတယ်မြန်မာပြည်နိုင်လောက်ကနေပြောကြအဲကျွန်တော်တို့ပြည်နိုင်9မိနစ်လောက်ပြီ9မိနစ်ကျွန်တော်ပြည်ပြည်လို့ဖြစ်သွားကြတဲ့အခြေအနေရှိပါတယ်
။ကျင်းပြည်တွေကမင်းတပ်မတူပြီးမြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ရေးလှုပ်ရှားနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းနှိမ့်ဆင်ဆိုသလိုတိုက်ပွဲတွေဖြစ်နေပါတယ်ရှင်။